စကိုင်းတိုင်းချင်းရင်းမြစ်တွေမှာဆက်လီတိမ်ပေါမှုမှာတိတ်ဆုံးသူတွေအလောင်းတွေကိုရှာဖွေကယ်ဆယ်ရေးလုပ်သားတွေကထပ်မံတွေ့ရှိခဲ့ပြီးတော့နစ်မြုပ်သွားတဲ့ဆက်လီတွင်းကနောက်ထပ်တိတ်ဆုံးသူတို့ရှာဖွေတွေ့ရှိခဲ့တဲ့အတွက်အတည်ပြုနိုင်တဲ့တိတ်ဆုံးသူရေအတွက်ဟာ50လောက်ထိရှိလာနေပါပြီ။ဒီချိန်ထဲမှာပဲဆက်လီတိမ်ပေါမှုနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုတော့အာဏာပိုင်တွေကဖမ်းဆီးရေးယူဖို့ကြိုးပမ်းနေကြပါတယ်။ဆက်လီတိမ်ပေါမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကတင်ဆက်ထားတာကိုနားဆင်ပါရှင်။
စကိုင်းတိုင်းဟုံးလင်းမြို့ကနေမုံရမြို့ကိုထွက်သွားလာရင်စနေနေ့တုန်းကချင်းနှင်းမြစ်တွင်တိမ်မောက်ခဲ့တဲ့ဆက်လီပေါ်လိုက်ပါသွားသူတွေကပျောက်ဆုံးနေသူတွေရဲ့အလောင်းချုပ်ကိုကယ်ဆယ်ရေးတွေထပ်မံရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။တိမ်မောက်သွားတဲ့အောင်ဆုံးမိုးကျော်ဆက်လီကိုပြန်လည်ဆေးယူဖို့ကြိုးပမ်းရမှာနောက်ထပ်အလောင်းချုပ်ထပ်မံတွေ့ရှိနေရတဲ့အတွက်အတည်ပြုနိုင်တဲ့တည်ဆုံးနေရေးအတွက်ပုံများလာမယ်လို့မျှော်လင့်ရတဲ့အကြောင်းရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ဆက်လီနှင်းမြို့ကဒေသဖြစ်တဲ့ကဏီမြို့ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးထွန်းနှွန်းနိုင်ကပြောပါတယ်။
ဒီဆုံးတော့ကျွန်တော်တို့ဒီစကိုင်းတိုင်းဘက်မှာတော့45လို့ပြောတယ်ဟိုဘုဘက်ကျွန်းတော့တာ9လောင်းလို့ကြားတယ်အဲပေါင်းဆိုရင်တော့ပေါင်းလိုက်တော့50လောက်ချင်းလို့ပေါ့ဟုတ်ဟုတ်တူးလာနိုင်တယ်ကြာတူးလာနိုင်တယ်ဘာလို့အပါကားထဲမှာပိတ်မိနေတာလည်းရှိနိုင်တယ်အဲအကုန်ဖော်ပြီးမှပဲတွေ့နိုင်တယ်
စနေနေ့က14မိုတဲ့နေ့မှာပဲ14ဝင်းနဲ့4ဦးပါဝင်လူပေါင်း150ကျော်ကိုကယ်ဆယ်နိုင်ခဲ့ပေမဲ့အများပြားကပျောက်ဆုံးနေသေးဖြစ်ပါတယ်တိမ်မောက်ချိန်မှာဆက်လီပေါ်လိုက်ပါလာတဲ့ခီးတဲ့ရေတွက်ဟာတတ်မှတ်ထားတာထက်ပိုများနေတာဟာတိမ်မောက်တဲ့အကြောင်းရင်းဖြစ်နိုင်တယ်လို့လည်းယူဆထားကြပြီးပေါ်ဆမှုမစင်မကြီးမောင်းနေမှုတွေနဲ့အရေးယူဖို့စီစဉ်နေတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။စကိုင်းတိုင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်ရဲ့နေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးဦးစုဝီလီဖရန်ကတော့အခုဆက်လီဝန်ထမ်း၄ဦးကိုဖမ်းဆီးထိန်းသိမ်းတာပြီးဆက်လီပိုင်ရှင်နဲ့မောင်းသူတို့ကတော့ထွက်ပြေးတိမ်းရှောင်နေကြသေးဖြစ်တယ်လို့ပြောပါတယ်။
ဟိုစင်ဝမောင်းတဲ့သူတွေကိုစင်ဝပိုင်ရှင်တို့ဟိုတော့ဘောဒီနေဟိုတော့ဘောမမိသေးဘူးကျန်တဲ့ဒီစင်မောမှာစင်မောရေလောက်သာ၄ယောက်တော့သူဆိုင်သိမ့်သားပါလေဒီလေအေးရေရင်ကတော့အခုလောလောဆယ်သုံးပုံပုံတစ်ပုံတော့ဟာဖင်ပန်းရအဲ့ဒါလည်းတော့ဟိုတော့ပေါ်နေပြီးတော့ခေါင်းမင်းရရှိထဲမှာစိုက်ကြနေတယ်
အော်တိုဘားလ15ရက်နေ့ကစကိုင်းတိုင်းဒေသကြီးကဏီမြို့နယ်မိချောင်းတွင်းရွာအနီးမှာတိမ်မောက်ခဲ့တဲ့ဆက်လီကပျောက်ဆုံးသူတွေကိုတော့ကယ်ဆယ်ရေးတွေဆက်လက်ရှာဖွေနေကြသေးဖြစ်တယ်လို့တိမ်မောက်ကိုစေယူနိုင်ဖို့လည်းကြိုးစားနေကြပါတယ်။ဒီကနေ့မှာပဲတိမ်မောက်နှိမ့်မှုတွင်တေဆုံးသူတွေအတွက်ရည်ရွယ်ပြီးဗုဒ္ဓဘာသာထုံးနှံစင်လာရအမျှတမ်းပေးဝေမှုတွေအနေအကင်းပြည့်ရွတ်ဆိုကြတွေကိုလည်းလှုပ်ဆောင်ခဲ့ကြပါတယ်ခင်ဗျာ။